ပမာနိုင်ငံလုံးဆိုင်ရာအကြောင်းသားသတ်မှတ်ကများအဖွဲ့ချုပ်ဘကတဖို့စီယုံရေးကော်မတီကိုအဖွဲ့ဝင်21ယောက်နဲ့မတ်လ4ရက်တနင်္လာနေ့ကတိုးချဲ့ဖွဲ့စည်းလိုက်ပါတယ်မတ်လ5ရက်နေ့မှာတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးဘကတအဖွဲ့ကလှုပ်ဆောင်ခဲ့တာတွေလိုအပ်ချက်တွေဆက်လုပ်ရမယ့်ကိစ္စရပ်တွေကိုကော်မတီကအစီအခံစာထုတ်ပြန်ခဲ့ပါတယ်ဒါနဲ့ပတ်သက်လို့ဖို့စီယုံရေးကော်မတီရဲ့သတင်းနဲ့ပြန်ကြားရေးဌာနကမတ်ခင်နီက VOA ကိုအခုလိုပြောပြပါတယ်
ကျမတို့ရတူရာတွဲလို့မတူရာခွဲလို့ဆိုရမှုနဲ့တပေါင်းလို့တိချောက်ကြရမှာပါဒီလိုပဲဆက်ပြီးတိချောက်ကြရဖို့ရှိပါတယ်အခုဆိုရင်စက်ကောင်စီအနေနဲ့လည်းအဖက်ဖက်ကနေပို့ပြီးအကြက်ရိုက်လာရတဲ့အနေထားရရှိတယ်ဒါကြောင့်မို့လို့သူတို့ကနီလန်းမောင်းဆောင်ထုတ်သုံးလာတယ်တနေ့ထက်တနေ့ပို့ပြီးရက်ဆက်ကြမ်းကြုတ်လာတဲ့အနေထားရရှိတယ်ဒီချိန်တွေအတွက်အသိမြင်ထားနိုင်ကြဖို့လိုအပ်ပါတယ်ဒီဆက်အနာရှင်စနစ်တိုက်ဖြတ်ရေးမှာကျမတို့ဘာကသာများအဖွဲ့ချုပ်အနေနဲ့ကတော့လူတိုက်ပွဲနီနာကိုဆက်လက်ကင်ဆွဲထားတယ်ပြည်သူလူထုတရလုံးရဲ့ဘုံရံသူဖြစ်တဲ့39အမြင့်ပြတိုက်ဖြတ်နိုင်မှုအတွက်ဒူးတိုက်ပွဲနဲ့နှက်ကင်တိုက်ပွဲစနစ်တကျပေါင်းစပ်နိုင်မှာအောင်မွေးစနိုင်မယ်လို့ကျမတို့ကယုံကြည်ပါတယ်
။ထိုင်းနိုင်ငံအတိုက်ခံပါတီ Move Forward ပါတီကဦးဆောင်ပြီးမလ2ရက်နေ့ကထိုင်းလွတ်တော်မှာကျင်းပသွားတဲ့မြမအရေးဆွေးနွေးပွဲကိုဘကတအဖွဲ့ချုပ်ရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂရဲ့အလုံမှုဆောင်တဦးဖြစ်သူကိုအောင်ဖုံးမော်တက်ရောက်ဆွေးနွေးခဲ့ပါတယ်။ဒီပွဲကိုထိုင်းနိုင်ငံရဲ့အင်အားစုတွေအပါအဝင် NUG နဲ့တော်လိုင်းရေးအင်အားစုတွေသတင်းမီဒီယာတွေကတာဝန်ရှိသူတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့တပ်သိပညာရှင်တွေလည်းတက်ရောက်ခဲ့ကြပါတယ်စစ်တပ်ရဲ့အခိုင်အမာတိစောက်ထားတဲ့ရန်ကြီးတွေကိုဖြိုချနိုင်မှာပဲလူထုအတွက်ထွက်ပေါက်ဖြစ်လိမ့်မယ်လို့ဗဟိုစီယုံရေးကော်မတီရဲ့သတင်းနဲ့ပြန်ကြားရေးဌာနကမတ်ခင်နီကအခုလိုဆက်ပြောပါတယ
်တရှိဗမာပြည်မှာကမြို့ပြလူထုဆိုရင်လည်းထွေချက်တဲ့ကိုရင်ဆိုင်နေရတယ်ခြေလက်လူလူဆိုရင်လည်းဒီချွေချွေကြတဲ့အပြင်စစ်ကောင်စီစစ်ကြောင်းထိုးတဲ့ဒဏ်ဖြတ်စည်းရတဲ့စစ်ပေးဒဏ်ကိုရင်ဆိုင်နေရတယ်။ပြည်သူလူတရလုံးရင်ဆိုင်နေရတဲ့ဒီကြတဲ့အကုံလုံးကလည်းစစ်အုပ်စုစစ်အစိုးရစစ်ဘျူရိုကရေစီရန်နေရဆိုတဲ့စစ်သုံးစက်နဲ့အခိုင်အမာနောက်တိုင်ပြုတိဆောက်ထားတဲ့ဆရာနာရှင်စနစ်ကြောင့်ပဲဖြစ်တယ်။ဒီကြတဲ့အားလုံးရဲ့တခုပြီးသောထပ်ပေါက်ကလည်းစစ်သုံးစက်ကိုနီလန်းမောင်းဆောင်နဲ့အမြင့်ပြတိုက်ဖြတ်နိုင်ရေးပဲရှိတယ
်။စစ်ကောင်စီအာဏာသိမ်းထားတဲ့3နှစ်အတွင်းမှာဘကတအကြောင်းသား60ကျော်ဖမ်းဆီးခံရပြီး16ရောက်သေဆုံးခဲ့တယ်လို့ဘဟုစီယုံရေးကော်မတီကပြောပါတယ်လက်ရှိအထိလဲအချင်းထောင်တွေထဲမှာဘကတာဘဟုရဲ့ဒုတိယဥက္ကဋ္ဌနဲ့အဖွဲ့ဝင်ចောင်းသား30လောက်ကဖမ်းဆီးခံထားရတုံးဖြစ်ပြီးညှဉ်းပန်းနှိပ်စက်မှုတွေခံနေရတယ်လို့လဲသတင်းတွေမှာဖော်ပြထားကြပါတယ်ခင်ဗျ